အိန္ဒိယနိုင်ငံကရုရှားစီကနေဒုံးလက်နဲ့ကာဝေးစနစ်ဝယ်ယူတဲ့ပုံမှာပါကစ္စတန်ကဝေဖန်ပြောဆိုပါတယ်။အိန္ဒိယကတော့ဒါဟာသူတို့နိုင်ငံကာဝေးကိုပို့ပြီးအားကောင်းစေလိမ့်မယ်လို့ပြောပါတယ်။အဲဒီလိုလက်နက်စနစ်မျိုးတွေဝယ်ယူတက်စင်တာကြောင့်အိန္ဒိယနဲ့ပါကစ္စတန်ကြားတမျိုးကြပြည်ပခန့်တွေဖြစ်လာမယ်အန္တရာယ်ပိုများလာတယ်လို့အမေရိကန်ကပြောပါတယ်။အစ္စလာမဘတ်ကနေ IS ကူတိုက်ပုတ်ထားတဲ့တရင်တော်ကိုကိုချေချောသိန်းပြောပြပါလိမ့်မယ်ခင်ဗျာ။
ရုရှားလို S-400 Triumph လေကြောင်းရံကာကွယ်ရေးစနစ်ကိုအိန္ဒိယကဝယ်တဲ့ပေါ်ပါကစ္စတန်ကဝေဖန်တယ်လို့ဒီအချင်းချောက်မှုကိုပါကစ္စတန်အနေနဲ့တံပြန်နိုင်တယ်ဆိုပြီးတော့လည်းဂရုစိုက်စရာမလိုတဲ့သဘောပြောပါတယ်။ဘယ်ဒီလုံးကြီးကာကွယ်ရေးဆိုင်ရာလက်ရှိစနစ်တွေတဲ့အဆင့်အမြင့်ဆုံးလို့ကြွမ်းကျင်သူကယူဆကြတဲ့ဒီစနစ်ကိုဒေါ်လာ 9.4 ဘီလီယံနဲ့ဝယ်ယူဖို့အိန္ဒိယနဲ့ရုရှားကြားမကြသေးခင်ငါးဘက်လက်မှတ်ရေးထိုးထားတာပါ။တရုတ်နဲ့ပါကစ္စတန်တို့ရံကနေကာကွယ်မှုကိုပိုအားကောင်းစေဖို့ဝင်လာတဲ့ဒုံးကျည်တွေကိုကောင်းကင်အမြင့်မှာပဲပြစ်ချနိုင်တဲ့ဒုံးကျည်စနစ်ကိုလိုအပ်တယ်လို့အိန္ဒိယကပြောထားပါတယ်။ဒီစနစ်ဝယ်ယူတာကြောင့်မဟာဗျူဟာမြောက်တည်ငြိမ်မှုကိုနောက်ထပ်ထိခိုက်စေမှာဖြစ်ပြီးတောင်ဝါစဒေသမှာလက်နက်အပြန်တပ်ဆင်မှုပြန်စတင်လာမယ့်အခြေအနေရောက်သွားစေနိုင်လို့ပါကစ္စတန်နိုင်ငံသားဌာနကတောက်ကြနေမှာတရားဝင်တုံ့ပြန်ပြောဆိုပါတယ်။ဗရီမင်းညစ်စီတဲ့ဘဲလူလက်နက်စနစ်မျိုးရဲ့ရန်ကနေလို့ဆိုကာကွယ်နိုင်စမ်းရှိတယ်ဆိုတာပါကစ္စတန်အနေနဲ့အပြည့်အဝယုံကြည်မှုရှိတယ်လို့လည်းပါကစ္စတန်နိုင်ငံသားဌာနကပြောပြီးမယ်အသေးစိတ်ရှင်းလင်းပြောဆိုတာတော့မပါပါဘူးပါကစ္စတန်ကတာဝီးနဲ့တာတူပြစ်ဒုံးကျည်တွေထုတ်လုပ်နေတဲ့ပုံနဲ့ယူကိယားလက်နဲ့ပူများလာနေတဲ့ပုံအမေရိကန်ရဲ့အစင်အဆိုင်ဆိုးရိမ်မှုကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပုံတူးနေမှာထပ်ပြောပါတယ်ဝါရှင်တန်ခြေဆက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ဝီလ်ဆန်စင်တာရဲ့ဆွေးနွေးပွဲတစ်ခုမှာယာယီတူးလက်ထောက်နိုင်ငံသားဝန်ကြီးဟန်နရီအန်ရှာကအခုလိုပြောသွားတာပါ
Specifically, we've expressed concern about the increased security challenges that accompany growing
cyber attacks.
ကာကွယ်ရေးနဲ့နျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုပိုပြီးမိကက်လာတာကြောင့်ဖြစ်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဆိုပါတယ်။ဒါတို့ဖြစ်နျူကလ িয়ার လက်နက်တွေဟာအိန္ဒိယကကြီးမားတဲ့စစ်ရင်အားကိုတုံးပြီးပါကစ္စတန်ကိုတမယိုးကျစစ်ပွဲတစ်ခုရုပ်တရက်ဆင်နွှဲလာမယ့်ရန်ကနေကာကွယ်ဖို့ဖြစ်တယ်လို့ပါကစ္စတန်ကပြောပါတယ်။အဲဒီလိုဟိုဘက်ဒီဘက်လက်နက်တွေတပ်ဆင်နေတာကနေပိုပြင်းထန်တဲ့ပြည်ပခန့်ဖြစ်လာမယ့်အန္တရာယ်ရှိနေတယ်လို့ဒုလက်ထောက်ဝန်ကြီးဟန်နရီအန်ရှာကပြောပါတယ်
။ These weapons also increase the riskthat a conventional conflict between India and
Pakistan ja samayojya pribaka tuku ga ni di janat dui chao nuclear sit pwae thi a shein yin tet twa dai ne anye ga le shi ni ba de
russia ye lenet sanit ha le yin dui kaung ngin twa awe thin yin dui pe thin dong ji dui ne cruise dong ji dui su su paw pit mat 36 khu ko akwa awe kilometer 400 a nit kilometer 30 a twin ta dai na the pit cha phit si nai ne lu ta dai ni ma pyo ja ba de ဒီကနေ့လာမှာပဲတရုတ်ကအဲ့ဒီရုရှားလို S-400 ဒုံးကျည်ကာကွယ်ရေးစနစ်ကိုဝယ်တဲ့အတွက်အမေရိကန်ကတရုတ်စစ်ဘက်ကိုတံခတ်အရေးယူမှုချမှတ်ထားပါတယ်။ပါကစ္စတန်နဲ့ရုရှားကြားကာကွယ်ရေးနိုင်ငံရေးနဲ့စီးပွားရေးကဏ္ဍတွေအပါအဝင်ကဏ္ဍပေါင်းစုံမှာဆက်ဆံရေးတိတိကျကျတိုးတက်နေချိန်မှာပဲရုရှားကအိန္ဒိယကို S-400 ဒုံးကျည်စနစ်ရောင်းတဲ့ကိစ္စဖြစ်လာတာပါ။ပါကစ္စတန်နဲ့ရုရှားတို့ကြားနှစ်စဉ်လုပ်နေကြပူးတွဲစီရင်လေ့ကျင့်မှုကိုလာမယ့်တနင်္လာနေ့မှာပဲပါကစ္စတန်မှာလုပ်ဖို့ရှိပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ဟာ1949ခုနှစ်မှာဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရပြီးကြတဲ့အခါဆိုရင်စစ်ပွဲကြီး3ချိန်ဖြစ်ထားပါတယ်။ဒါ့အပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာလည်းမကြာခဏဆိုသလိုစစ်ဖက်ချင်းပြည်ပခန့်ဖြစ်နေရှိပါတယ်။အဲဒီကက်ရှမီးယားပြည်ပခန့်ဟာပုံမှန်လိုဖြစ်လာနေတာကြောင့်နိုင်ငံကြားနောက်ထပ်စစ်ပွဲဖြစ်ပြီးနျူကလ িয়ার လက်နက်တွေနဲ့အပြန်အလှန်တိုက်ခိုက်ကြတဲ့အခြေအနေတွေရောက်သွားမှာဘူးဘီစိုးရိမ်လာနေကြပါတယ်ခင်ဗျာ။